မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုအသစ်တွေပြန်လည်ရွေးချယ်တော့မှာဖြစ်တဲ့အတွက်ပြည်သူတွေကိုယ်တိုင်ပူပေါင်းပါဝင်ပြီးဆန္ဒမဲပေးကြဖို့နဲ့ကိုယ်တိုင်လည်းဝင်ရောက်အရွေးခံကြဖို့လွှတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းလိုက်ပါတယ်ရက်ကြီးအုပ်ချုပ်ရေးအဆင့်ရွေးချယ်ပွဲတွေဆန့်ရှင်းမြတ်တာမှုရှိရေးဒေသခံပြည်သူတွေအနေနဲ့ဘယ်လိုရွေးချယ်နိုင်တယ်လဲဆိုတော့ပညာပေးမှုတွေကိုရှင်းလင်းတိကျစွာသိရှိနိုင်အောင်သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကလည်းစနစ်တကျလှုံ့ဆော်ဖို့တိုက်တွန်းကြပါတယ်အခုဆိုရင်မြို့နယ်တွေမှာရက်ွက်အုပ်ချုပ်ရေးမှုတွေရွေးချယ်နိုင်ရေးစတင်လှုပ်ရှားဆောင်ရွက်နေပြီလဲဖြစ်ပါတယ်မဆုမွန်ကအသေးစိတ်ဆက်ပြောပြပါလိမ့်မယ်ရှင်
ဟုတ်ပါတယ်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးကရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုအကုန်လုံးတပြိုင်တည်းထဲပြန်လည်ရွေးချယ်တော့မှာဖြစ်ပါတယ်ဒေသခံပြည်သူတွေရဲ့ဆန္ဒနဲ့အညီဒီမိုကရေစီနီးကျတရားမျှတမှုရှိတဲ့ရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုရွေးချယ်ပွဲဖြစ်ရေးကိုလည်းသက်ဆိုင်ရာပြည်နယ်တိုင်းအသီးသီးကလွှတ်တော်ကိုယ်စားလှယ်တွေတက်ကြွလှုံ့ရှားသူတွေဘက်ကအခုခေတ်ကစလို့ဆောင်ရွက်နေကြပြီဖြစ်ပါတယ်ပြည်သူတွေအနေနဲ့မိမိတို့ရက်ကွက်အုပ်ချုပ်ရေးအဆင့်အရေးကြီးတဲ့ရွေးချယ်မှုတွေမှာပူးပေါင်းပါဝင်ကြဖို့နဲ့ကိုယ်တိုင်လည်းအုပ်ချုပ်ရေးအဆင့်တွေမှာပါဝင်ရွေးချယ်ကြဖို့ရန်ကုန်တိုင်းကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကတိုက်တွန်းပါတယ်
အခုလာမယ့်သတိအုပ်ချုပ်ရေးပြည်သူ့ရွေးကောက်ပွဲမှာတော့ပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်စစ်တေကျစွာဆောင်ရွက်ဖို့လိုတယ်ပေါ့မှန်မှန်ကန်ကန်ရွေးချယ်ပေးဖို့လိုတယ်နှစ်ခုပေါ့နော်တစ်ခုကကိုယ်တိုင်လည်းမဲပေးဖို့လိုတယ်ပေါ့နော်ကိုယ်တိုင်လည်းမဲပေးဖို့လိုတယ်နောက်တစ်ချက်ကကိုယ်တိုင်လည်းအရွေးခံဖို့ဒီကိုယ်တိုင်အရေးချင်းရှိတယ်ဆိုလို့ရှိရင်များပြည်သူတွေလုပ်မယ်ဆိုလို့ရှိရင်ကိုယ်တိုင်လည်းအရွေးချယ်ခံကောင်းရှိဒီနှစ်ခုသလုံးကိုတတိုင်းနဲ့သေးပါဒီပြည်သူတွေတယောက်အနေနဲ့လုပ်ပေးဖို့တာဝန်ရှိတယ်ပဲပြောမှာပေါ့နော်ဒီဟာဒါလေးကိုပြောချင်တာပေါ့
ရက်ွက်ကြေးရွာတွေမှာတမာတမတ်ကြပြီးတော့ရက်ွက်ကြေးရွာအကျိုးအမှန်တကယ်သိဖို့ပေးနိုင်တဲ့အရေးချင်းရှိတဲ့အုပ်ချုပ်သူတွေပါဝင်နိုင်ရေးကိုယ်တိုင်မဲပေးရွေးချယ်ကြဖို့ကိုလည်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီအောင်လှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေးကပြည်သူတွေကိုတိုက်တွန်းပါတယ
်တိပြချလိုက်တယ်ပေါ့နော်တတိယအကြိမ်ဒီရက်သေးဥပဒေအရဆိုရင်ပြည်သူလူထုရဲ့ပါဝင်မှုကတော့အဆင့်တိုင်းမှာပါဝင်ခွင့်ရှိတယ်လို့ပြောသတ်မှတ်လို့ရတယ်။နံပါတ်1အရေးကြီးဆုံးကဒီစစ်ချက်ရေးမှု9ဦးကိုရွေးချယ်တဲ့အခါမှာစပြီးတော့ပြည်သူလူထုပါဝင်မှုပါလို့ရပြီပေါ့နော်။ဆိုတော့စစ်ချက်ရေးမှု9ဦးကစိတ်ကိုအရေးကြီးတယ်။သူတို့တွေဒီရွေးကောက်ပွဲတစ်ခုလုံးကိုတမာတမတ်ချက်ချနဲ့ဒီစနစ်အမှန်ဖြစ်အောင်လို့လို့ပြည်သူလူထုကရွေးချယ်ပေးဖို့လိုအပ်ပါတယ်။အဲ့မှာစပြီးတော့နောက်ပြီးတော့ဒီစိန်မှုရွေးချယ်တာနောက်ဒီစိန်မှုစဖြစ်စင်းဒီဘယ်ဘက်ထိတက်ရောက်မှုရှိသွားတယ်လဲဆိုသူရက်ွက်ပြည်ပအုပ်စုရဲ့အုပ်ချုပ်ရေးမှုဖြစ်ပိုင်ခွင့်အရှိပါစိန်မှုတွေကဖြစ်နိုင်ခြေရှိရပေါ့နော်တော့အုပ်ချုပ်ရေးမှုဖြစ်စင်းလဲဆိုရင်စိန်မှုအရင်ဖြစ်မှရမှာပါဆိုတော့ကိုရဲ့ရွာမှာကိုစိန်မှုတွေကိုရက်ွက်ပြည်ပအုပ်စုရေးမှုရွေးချယ်တဲ့အခါမှာစနစ်တကျဖြစ်တာ ਨੇ တူတူပဲပေါ့နော်ဆိုတော့စိန်မှုတွေကိုလည်းစနစ်တကျရွေးချယ်ဖို့အတွက်ပြည်သူကဘာလို့ဒီကတိထားရမလဲဆိုတော့ဘယ်အချိန်မှာဘယ်ရွေးကောက်ပွဲကိုလုပ်မှာလဲဘလိုနည်းနဲ့လုပ်သွားမှာလဲဖဲချိန်လာရမှာလဲစသဖြင့်ကိုအတိအကျကိုသူတို့ဖြစ်တဲ့ရေးမှုတွေနဲ့ညှိနှိုင်းပြီးတော့တရင်ဆက်လက်ကိုကိုရဲ့ရွာမှာအတိအကျဖြန့်ဝေပေးဖို့လိုအပ်တယ်
သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအနေနဲ့လည်းကိုယ်တိုင်ရွေးချယ်မဲပေးရမယ့်ပြည်သူတွေရွေးချယ်နည်းအဆင့်ဆင့်ရွေးချယ်ပုံအဆင့်ဆင့်ကိုသိရှိနားလည်နိုင်အောင်ပညာပေးမှုတွေကိုစနစ်တကျဆောင်ရွက်တင်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကပြောပါတယ်
။ချုပ်ရည်မှုရွေးကောက်ပွဲလုပ်မဲ့အချိန်ပေါ့အချိန်နဲ့နေရာနဲ့ကိုသိချာချာပြောပြဖို့လိုတယ်။နောက်ပြည်သူတွေကိုယ်တိုင်တက်တက်ကြွကြွပါဝင်ဆောင်ရွက်ပေးဖို့မဲပေးဖို့လိုတယ်။နောက်အင်တော်သူတိုင်းအင်တော်သူတိုင်းမှာရှိတဲ့ဒီဟိုပါပေါ့လေဒီအသက်16နှစ်ထက်ပြည့်တဲ့သူဆိုလို့ရှိရင်လည်းပဲဒါမဲပေးရမယ်ဆိုရင်မဲပေးဝင်ပေးပြီးကိုလို့ရတယ်။ဟိုယူချေတဲ့အခါလာမှန်မှန်ငန်ငန်ယူချေပြီးကိုလို့ရတယ်ပေါ့။အဲ့ဒါတော့အရေးကြီးတယ်ပေါ့။ဟောဒီဟာမှန်ကန်တဲ့လူယူချေပြီးကိုကတော့အရေးကြီးဆုံးအလုပ်ပါပဲကြားတော့နော်။ကျွန်တော်တို့2012ခုနှစ်မှာတုန်းကလည်းတခါပေါ့။ရက်ကြီးအချုပ်ရည်မှုတွေယူတော့မယ်ဆိုတော့ကျွန်တော်ဟိုအပီပေးမှုတွေလုပ်တယ်ပေါ့။လုပ်တယ်ဆိုပေမဲ့အဲခက်တာကအဲ့ဒီမှာလည်းပြည်သူတွေကစိတ်ဝင်စားမှုကလည်းနည်းနည်းနေတယ်ပေါ့နော်။အဲ့လိုပဲပြောမှာပါ။နည်းတယ်ဆိုတဲ့အခါကျတော့ခုရက်ကျူးရွာကျူးတကယ်ဆောင်ရွက်မဲ့လူတွေဟိုပါလာတဲ့အရင်လူကောင်းတွေပဲပြန်ပါလာတယ်ပေါ့။ဟိုလက်တွေ့အလုပ်ရဲ့အကျိုးတက်ရောက်မှုခံစားရတဲ့ကျတော့ပြည်သူတွေကပဲခံစားရတာပေါ့။ဒီဟာနမူနာယူပြီးတော့မှနောက်ခုလာမဲ့သူတွေအုပ်ချုပ်ရေးပြည်သူမှုရွေးကောက်ပွဲမှာတော့ပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်တဲ့ကျတော့ဆောင်ရွက်ဖို့လိုတယ်ပေါ့။မှန်မှန်ကန်ကန်ရွေးချယ်ပေးဖို့လိုတယ်။
ပြည်ထရေးလက်အောက်ခံအထွေထွေအုပ်ချုပ်ရေးအစဉ်အဆက်တွေမှာမိမိတို့ရဲ့ဒေသရက်ွက်ကြေးရွာတွေကိုအုပ်ချုပ်မဲ့အုပ်ချုပ်ရေးမှုတွေကိုပြည်သူ့ဆန္ဒနဲ့အညီဒီမိုကရေစီနီးကျအုပ်ချုပ်နိုင်မှုရက်ွက်အကျိုးတည်ဖို့နိုင်သူတွေကိုဆန္ဒမဲပေးရွေးချယ်မှုတွေမှာလည်းအရေးမမကြဖို့လိုတယ်လို့လှုပ်ရှားဆောင်ရွက်နေသူမတ်တင်စာရှင်လေကြီးကလည်းတိုက်တွန်းပါတယ
်ရက်ွက်ကြေးရွာအုပ်ချုပ်ရေးဆိုတာကအမှန်တမ်းပြောရင်ဒီနေ့ဘဝမှာပေါ့နော်ရင်းဆိုင်တုံ့နှုတ်နေရတဲ့အကြောင်းအရာမှန်သမျှ ်ပြဿနာမှုရှိနေတယ်ကျွန်တော်တို့နေ့စဉ်အုပ်ချုပ်နေကြတဲ့လူတွေဖြစ်တဲ့ကြောင့်ဒီလိုလူမျိုးတင်းတင်းမှန်ကန်အောင်ရွေးချယ်ဖို့ကပြီးရဲ့နောက်ပိုင်းမှာလူငယ်လူနဲ့လူကြီးမျိုးပေါ့သူတို့ကိုယ်တိုင်လည်းစိတ်ဝင်စားနေကိုယ့်ရဲ့ရွာကောင်းကျိုးကိုပြုလုပ်စိုးစားနေတယ်ဆိုရင်သူတို့ကိုယ်တိုင်ဝင်ရောက်ပြီးရွေးချယ်ပိုင်ခွင့်ရှိရအဖွင့်ရတရဖြစ်ပါတယ်ဒီလူကောက်ပွဲဆိုင်ရာဥပဒေကိုစီးပပရှင်းလင်းရှင်းရှင်းလင်းလင်းပေါ်ပြပေးတယ်နဲ့ရှင်းပြပေးတယ်နဲ့အတိပေးတယ်ပါတယ်အဲ့ဒါပြီးရနဲ့ချဲ့ပွဲလုပ်ငန်းတွေလုပ်ဆောင်မယ်ဆိုတဲ့အခါကျရင်လည်းရှင်းလင်းစွာနဲ့ဒါကိုရှင်းလင်းစားနေအားလုံးသိအောင်စိုးစားပေးတယ်လို့မြင်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပါပြထမ်းထားတဲ့ရက်ွက်ကြီးရွာအုပ်ချုပ်ရေးဥပဒေနဲ့အညီဆယ်မှုရာယမှုကြီးရွာတာဝန်ခံနဲ့ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်ရေးအစဉ်အဆက်တွေကိုပြည်သူတွေရှင်းရှင်းလင်းလင်းသိရှိနိုင်မှုအတွက်ကိုလည်းရန်ကုန်တိုင်းအတွင်းကရက်ွက်မြို့နယ်တွေမှာကြီးကြပ်ရေးအဖွဲ့တွေကိုဒီသတင်းဘက်ကနေစလို့မင်္ဂလာတောင်ညွတ်အပါအဝင်နေရာတချို့မှာစတင်ဖွဲ့စည်းနေကြပြီလဲဖြစ်ပါတယ်ရှင်